ပြင်းပြင်းနဲ့မှဒီလအစောပိုင်းကမိုးတဲထန်စွာရွာသွန်းပြီးရေကြီးမြေပြိုလာတွေကြောင့်မြဝတီမြို့နဲ့ကော့ကရိတ်မြို့ကြားအာချလမ်းသစ်မှာကတ္တရာလမ်းမိုင်းတချို့ပြိုကျပျက်စီးသွားခဲ့တာပါမြေပြိုကျတဲ့နေရာမှာလမ်းတစ်ခုလုံးပြတ်ထွက်သွားတဲ့အတွက်ခီးစက်တင်ကားတွေရောကုန်ကားတွေပါအသွားလာရက်တန့်ထားရတာဩဂုတ်လ9ရက်နေ့ကတည်းကဖြစ်ပါတယ်အခုဒီလမ်းကိုတန်တရာပြန်လဲပြင်ဆင်ခင်းပြီးကားတွေသွားလာလို့ရအောင်ပြည်နယ်အုပ်ချုပ်ရေးအဖွဲ့တွေကစီစဉ်ဆောင်ရွက်ခဲ့ပြီးဒီကနေ့ဩဂုတ်လ25ရက်နေ့မှာပြန်လည်ဖွင့်လှစ်ခဲ့ပါတယ်။ဒါပေမဲ့ကားကြီးတွေကတော့သွားလာလို့အဆင်မပြေသေးတဲ့အကြောင်းကုန်တယ်တူက VOA ကိုပြောပါတယ်
။ဟုတ်တယ်ဖွင့်လာတော့ဖွင့်လာတော့ဖွင့်တယ်။ဖွင့်ပြီးတော့ကားကြီးတွေသွားတော့ကားကြီးတွေဝိုင်းနေအဲ့ဒီနေပြော့တော့မခံနိုင်တော့နေပြန်ပြော့ပြော့နေပြော့တော့ကားကြီးသွားတော့နေပြော့တော့မရဘူးလေ။အဲဘောကားကြီးတွေအဓိကဆိုတော့ကားကြီးသွားဖို့လောက်တာလေ
။ဒီလမ်းကိုဘေးလီတရားထိုးဖို့ဩဂုတ်လ10ရက်နေ့ကစတင်လှုပ်ဆောင်ခဲ့ပြီးဩဂုတ်လ25ရက်နေ့မှာကားတွေသွားလာဖို့အတွက်ပြန်လည်ဖွင့်လှစ်လိုက်တာပါလမ်းတွေပြန်လည်ဖွင့်လှစ်လိုက်ပြီးဆိုပေမဲ့အချိန်နဲ့သာပြီးသွားတာကြောင့်အရေးပေါ်လူနာတွေပို့ဆောင်တဲ့အခါမှာအခက်အခဲတွေရှိနေသေးဖြစ်တယ်ဆိုပြီးဒေသခံပရဟိတအဖွဲ့ကတာဝန်ရှိသူတဦးကပြောပြပါတယ
်အကုန်လုံးလုပ်ငန်းဝင်လေ
ဟုတ်ကဲ
့ဟိုဟောလုပ်ငန်းဝင်ခဏရှက်တဲ့အချိန်ကပြီးသွားတာပေါ့နော်မနေ့ဆိုးဆိုးတော့ပြောတယ်ကျေလေကြိုးရဲ့ညနေကြိုးရဲ့ဟိုအခုကျွန်တော်အန်ဒီလနဲ့အမေကသွားနေရတယ်သူချိန်လက်ကြိုက်ပြီးသွားလို့လူနာဆိုအခက်ကြီးရဲ့ဟိုလူနာမပိုင်တော့တော်တော်မကြည့်လေလူနာမပါတော့ကျွန်တော်တို့တွေကဟိုသူတို့ဆောက်ခဲ့တဲ့အတိုင်းပေါ့နော်စောက်နေပြီးတော့သူတို့လှုပ်တဲ့အချိန်မှာကျွန်တော်သွားကြတယ်ပေါ့
ဟုတ်ကဲ့
လူနာပါတဲ့ခါကျတော့ကျွန်တော်တို့လူနာကားပေါ်မှာတစ်ခါတည်းကြတော့ဟိုဘယ်လိုလူနာလေဟိုဟစ်တက်သွားတာပေါ့နော
်ဟုတ်ကဲ့
ဘော်ဒီဟစ်တက်သွားပြီးတော့အခုတော့ကျွန်တော်တို့ကဒီဘက်တွေပဲတက်ပြရမယ်လို့ပြောပြရတာပေါ့စောင့်နေတယ်။ဒါကအဲ့လိုအဆက်ဆက်လေးလို့ကြည့်ကြပါဗျာ
။ကုန်တင်ကားကြီးတွေကတော့သွားလာခွင့်မရသေးပဲစောင့်နေရသေးပဲလို့လည်းပြောပါရယ်။ဒါအပြင်လမ်းပြင်ထားတဲ့နေရာကလည်းမြေကြီးတွေအသားမကျသေးတဲ့အတွက်ကားတွေသွားလာလိုက်လမ်းကိုပြန်ပြင်လိုက်လုပ်နေရတယ်လို့လည်းကိုယ်တိုင်တွေ့ခဲ့ရသူတဦးကပြောပြပါရယ်
။ကားကြီးတွေအခုလုံးပြေးမသွားသေးဘူးဗျာ။ကားကြီးတွေတော့တောင်မှာတက်စီရအတွေ့ရယ်။ကားကြီးသွားရင်တော့နေသွားနိုင်တယ်လို့ပြောမှာပဲနေသွားနိုင်တယ်သူတို့နေနဲ့သူတို့အဲ့ရန်ရဲနဲ့လုံလိုက်ပေါ့အဲ့လိုမျိုးဖြစ်နေတာကားလေးတွေပစံပြီးသွားလိုက်တယ်ပေါ့နော
်ဟုတ်ကဲ့
ဒီကနေသွားတယ်နေရတာအဲ့မှာရန်ရဲနဲ့ပြန်ပြီးပြန်ရတော့အဲ့လိုပေါ့ပြန်ခဲ့တာဖြစ်ပါတယ်ဟိုကအသားမကျဘူးလေ
ဒီအာရှလမ်းမကြီးဟာထိုင်းမြန်မာကုန်စည်ပို့ဆောင်မှုတွေမှာအရေးပါတဲ့အဓိကလမ်းကြောင်းတစ်ခုဖြစ်ပြီးကုန်တင်ရင်းနေနေစဉ်သွားလာနေကြသလိုထိုင်းဘက်ကိုအလဲပတ်လာတဲ့အိမ်စီးကားတွေလည်းနေစဉ်ဆိုသလိုရှိနေတာပါဒီလမ်းပြိုကျပျက်စီးသွားတဲ့အတွက်နှစ်နိုင်ငံကုန်စည်စစ်ဆင်မှုတွေကြန့်ကြာပြီးကုန်ပစ္စည်းတွေအဆက်မတန်တိုးတက်လာတာတွေလည်းရှိတယ်ဆိုပြီးဒေသခံတွေကပြောဆိုကြပါတယ်ရှင်